တရုတ်ရဲ့ကမ္ဘာ့ကုန်သွယ်ရေးလမ်းကြောင်းအစီအစဉ်ဖြစ်တဲ့ Belt and Road အစီအစဉ်မှာအီတလီရဲ့ပါဝင်ရင်းနှီးမြှုပ်နှံမှုဟာအငင်းပွားဝဲဖြစ်နေပြီးအီတလီမျှော်လင့်ထားသလိုဖြစ်မလာဘူးလို့တရုတ်ပြည်ကမကြမီသွားရောက်တော့မဲ့အီတလီနိုင်ငံသားရဲ့ဝန်ကြီးအန်တိုနီယိုထူချာနီကစနေနေ့ကပြောဆိုခဲ့ပါတယ်။အီတလီမှာတရုတ်ရဲ့ကမ္ဘာ့ကုန်သွယ်ရေးလမ်းကြောင်းအစီအစဉ်ကိုလက်ခံပါဝင်ထားတဲ့တခုတည်းသော G7 ဆက်မှုဖွံ့ဖြိုးပွဲနိုင်ငံဖြစ်ပါတယ်။2019ခုနှစ်မှာလက်ခံပါဝင်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့အခုအခါအီတလီကပြန်လည်နှုတ်ထွက်ဖို့စဉ်းစားနေတယ်လို့ဆိုပါတယ်။တရုတ်နဲ့နီနီကကဆက်ဆံလှုပ်ဆောင်လုပ်ပါတယ်။ဒါပေမဲ့ကျွန်တော်တို့ရဲ့တင်ပို့ကုန်တွေနဲ့ပတ်သက်လို့လည်းပြန်လည်သုံးသပ်ရပါမယ်လို့အီတလီနိုင်ငံသားရဲ့ဝန်ကြီးကစီးပွားရေးညီလာခံတစ်ခုမှပြောဆိုခဲ့ပါတယ်။2022ခုနှစ်ကအီတလီကနေတရုတ်ကိုတင်ပို့ကုန်ဟာအမေရိကန်ဒေါ်လာ18ဘီလီယံပိုးရှိခဲ့ပါတယ်။ဒါပေမဲ့အခြားတစ်ဖက်မှာတော့ပြင်သစ်က23ဘီလီယံရှိပြီးဂျာမနီက115ဘီလီယံကျော်ရှိပါတယ်။အီတလီနိုင်ငံသားရဲ့ဝန်ကြီးဟာတနင်္ဂနွေနေ့ကနေအင်္ဂါနေ့အထိတရုတ်ပြည်ကိုသွားရောက်မှာဖြစ်ပါတယ်။လာမယ့်အောက်တိုဘာလမှာလည်းအီတလီဝန်ကြီးချုပ်တရုတ်ပြည်ကိုသွားရောက်ဖို့ရှိပါတယ်။အီတလီဟာတရုတ်ကမ္ဘာ့လမ်းကြောင်းအစီအစဉ်ကနေနှုတ်ထွက်ဖို့တရုတ်အာဏာပိုင်နေနဲ့မူသဘောအရသဘောတူထားလောက်ပြီလို့အီတလီဗန်နာရေးဝန်ကြီးဌာနစီးပွားရေးအရာရှိဟောင်းကပြောဆိုပါတယ်။